ပထမစစ်ပွဲရန်ကုန်စာချုပ်မချုပ်ခင်အထိအင်္ဂလိပ်တွင်းနဲ့စစ်ပညာရှင်ကြီးစကားပြောဆိုဖို့တာဝန်ယူခဲ့ရတဲ့မြန်မာမူကြီးမတ်ကြီးအရာရှိကြီးတွေရဲ့အပြောအဆိုအပြုမူဟာမြန်မာတွေသင်ငယ်စရာဖြစ်ခဲ့ရတဲ့အကြောင်းအရင်တစ်ပတ်ကထည့်ပြောလိုက်မိတော့တော်တက်ရှင်တချို့စီကမင်းမြန်းတယ်ပြန်ကြရပါတယ်ဘလို့သင်ငယ်ရပါသလဲဘာကြောင့်ပါလဲဆိုတဲ့အမေးတွေပါဒါကြောင့်ဒီအပတ်အဲ့ဒီအမေးတွေကိုဖြစ်လိုက်ပါရစေရန်ကုန်စာချုပ်ချုပ်ဆိုပြီးအင်္ဂလိပ်မြန်မာပထမစစ်ပွဲမရက်စဲခင်အထိအင်္ဂလိပ်အရာရှိတွေနဲ့မြန်မာအရာရှိတွေနှစ်ကြိမ်စစ်ပညာရေးစကားဆိုခဲ့ရပါတယ်။သိတဲ့အတိုင်းအင်္ဂလိပ်တွေကအသားစီးရပြီးပြည်မျိုးအထိတင်ပိုက်ပြီးချိန်မှာတစ်ကြိမ်ပါ။နောက်တစ်ကြိမ်ကတော့အင်္ဂလိပ်တွေအေယာဝတီမြေရိုးအတိုင်းဆက်ချီတက်လာပြီးပထမကိုအရောက်မြန်မာတွေကတစ်ဖက်ကမ်းမလွန်မျိုးမှာတက်ဆွဲထားတဲ့အခါမှာတစ်ကြိမ်ပါ။ပထမအကြိမ်ကပြည်မျိုးအထက်ညောင်မင်းစိတ်မှာဆွေးနွေးတယ်လို့ဆိုပါတယ်။အဲ့ဒီဆွေးနွေးပွဲအကြောင်းကိုအသေးစိတ်အစီအမခံတော့ပါဘူး။တော်တော်နဲ့လူရင်းပြောရရင်နှစ်ဖက်အပေးယူမတည့်ကြတာပါပဲအပေးယူမတည့်တာကလည်းမြမကိုစလဲတွေမှာသဘောတူခွင့်မတူခွင့်အရေးမပိုင်တော့ပါတက်ဦးဆံပိုင်းဘာကြီးတော်ဖေရအလိုတော်မကြရင်အသက်အိုးရင်စည်းစိမ်ထိတ်ကြိုက်နိုင်တော့ရွှေနန်းတော်ကြီးစီကသဘောတော်ကိုစောင့်မရစေအောင်နဲ့ပဲပွဲကအဆုံးသတ်ရွှေနန်းတော်ကြီးစီကလည်းဘာတမ်းမှမကြရက်တွေသာဖြစ်နေလို့အင်္ဂလိပ်တပ်တွေကမြင်းရိုးအတိုင်းအထက်ကိုချီတက်လာတာပါအင်္ဂလိပ်တွေပထမကိုရောက်တဲ့အခါမှာတော့အရေးတော်ပေါ်ပါပြီ။ရန်ကုန်မှာဆလောင်ခဲ့တဲ့စင်မီးကရွှေနန်းတော်နဲ့နီးတဲ့နီးလာပြီမဟုတ်လား။မိဘေးရှောင်းမလောင်ခင်တားမှာဒီတော့ပထနကိုနဲ့မလွန်ကြမြစ်လယ်မှာစကားပြောဖောင်ကြီးဆောက်ပြီးအဲ့ဒီဘောမှာစစ်ပြင်းရင်းရင်းစကားဆိုကြပြန်တဲ့။ဒီစကားပြောဝဲအကြောင်းကိုမြမအရာဇဝင်ဆရာကြီးတွေမှတ်တမ်းတင်တဲ့အခါရိုးရိုးရှင်းရှင်းလေးပါပဲ။1189ခုပြာဒိုလာပြေကျော်ရှေ့ရမှာစကားပြောကြတဲ့မြမဘက်ကိုဗိုလ်ချုပ်ကြည်ဝင်ကြီးနဲ့ကောလီမျိုးစားဝင်ကြီးဦးဆောင်နေအင်္ဂလိပ်အရေးပိုင်းဗိုလ်ချုပ်ဗိုလ်မှူးတွေကညောင်မင်းစိတ်ဆွေးနွေးပွဲတုန်းကတောင်းဆိုချက်တွေပဲပြန်တောင်းတော့မြမအဖွဲ့ကချက်ချင်းမလိုက်လျော့နိုင်ဘူးမလွန်မှာဆွဲထားတဲ့တက်ကသူတို့အကြီးအကဲမိုးနေပုံမှုနဲ့တိုင်ပင်ပြရစီအောင်ဆိုပြီးပွဲကပြီးသွားတယ်အဲ့ဒီနောက်မြမဘက်ကအင်္ဂလိပ်ဘက်ကိုဘလို့မှအကြောင်းမပြန်ဘူးတလှကြသွားတယ်ဒီတော့မြမတွေရက်ရှည်သွေးနေပုံရတယ်သဘောမမှန်ဘူးဆိုတဲ့အယူအဆနဲ့တဘိုးရဲလာပြေကျော်ရှိရဲ့မှာအင်္ဂလိပ်တွေကမလွန်တက်ကိုဝင်တိုက်တယ်လို့ပဲရေးတယ်။အင်္ဂလိပ်မှတ်တမ်းမှာကဒီထက်ပိုပြီးအသေးစိတ်ပြပါတယ်။ဆွေးနွေးပွဲလုပ်တဲ့ရက်ကခရစ်နှစ်1826ဇန်နဝါရီ1ရက်မြန်မာမူမတ်တွေရဲ့အလို့ကြအတိုင်းစကားပြောဖောင်ပေါ်မှာနေ့လယ်2နာရီတိတိမှာပြောကြဆိုကြဖို့စီစဉ်ထားတယ်။2နာရီတိတိမှာနှစ်ဖက်ကမ်းကလှေတွေခွာထွက်လာကြတယ်။စကားပြောဖောင်ကိုတပြိုင်တည်းလိုလိုရောက်ကြတယ်။ကြည်ဝင်ကြီးရဲ့မြမဘရင်ကိုစလေတော်ကောလင်းမင်းကြီးရဲ့မြမအဖွဲ့ကိုဦးဆောင်ပါတယ်။ကြည်ဝင်ကြီးနဲ့ကောလင်းမင်းကြီးအကြောင်းကိုမှတ်တမ်းပြုသူကတော်တော်လေးအသေးစိတ်ပြီးဖော်ပြပါတယ်။ကောလင်းမင်းကြီးရဲ့သွင်ပြေးမှုရာကိုသိသဘောတွေ့ပုံမရပါဘူး။ရိုးမဲ့ဖြောင်းမဲ့ပုံမရဘူးလို့ယူဆပါတယ်။ကိုလုံးကိုတဲ့တေးသေးကွေးကွေးလေးကိုအဆောင်အယောင်အဝတ်အစားတွေတခန်းတနာဖုံးထားပေမဲ့ရိုးရိုးဖြောင်းဖြောင်းရင်းရင်းကျေးကျေးမရှိမှကိုတော့မကွက်မဟွက်နိုင်ဘူးလို့ဆိုပါတယ်။ကြည်ဝင်ကြီးကိုတော့လေးစားပုံရပါတယ်။ပွင့်ပွင့်လင်းလင်းဖြောင်းဖြောင်းစင်စင်ရှိပါတယ်။ကြည်ဝင်ကြီးခမရဆွေးနွေးပွဲသာတက်လာတယ်။နေထိုင်မကောင်းရှာဘူးလို့ဆိုပါတယ်။မှတ်တမ်းအရာအစီရင်ခံရရင်ဆွေးနွေးပွဲစမိလို့အတော်ကြာတဲ့အထိကောလင်းမင်းကြီးကုန်းတမြုပ်မြုပ်ဝါနေတယ်။နှုတ်ကဘာစကားမှထွက်လို့မရတဲ့အပြင်ကုန်းရီတွေကမေးပြားအထိစီးနေပြန်ပါတယ်။ကုန်းဝါပြီးတော့မှအင်္ဂလိပ်တွေရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့ကောလင်းမင်းကြီးကဖြေပါတယ်။ကောလင်းမင်းကြီးအပြိုင်ဆိုင်ပြောပုံတွေကိုလည်းအသေးစိတ်ဖော်ပြထားပါတယ်။အင်္ဂလိပ်တွေရဲ့တောင်းဆိုချက်တွေကိုငင်းပေတဲ့ကောလင်းမင်းကြီးရဲ့စကားတွေကကြောင်ကြိုးသိမ့်မြတ်တယ်လို့မြန်မာတယောက်အနေနဲ့မြင်ပါတယ်။ဒါပေမဲ့အင်္ဂလိပ်ကဝင်းမလွေမြန်မာကသုံးငယ်အနေထားမဟုတ်လား။အပြစ်ရှာလို့အာကြီးသူစီကချမ်းသာခွင့်ဆိုတာဘယ်မှာရနိုင်ပါမလဲ။လေးချိန်လောက်ဆွေးနွေးပွဲပြီးမှတော့တောင်းဆိုချက်တွေကိုသဘောတူညီကြောင်းလက်မှတ်ထိုးလိုက်ရပါတယ်။ချွင်းချက်တော့ပါပါတယ်။ဘာကြီးတော်ဖရာရဲ့အတီးပြုချက်ကိုရယူပြီး15ရက်အတွင်းအကြောင်းပြန်ဖို့ပါ ါဒါပေမဲ့14ရက်ကြာမှမြမဘက်ကအတွင်းဝင်2ယောက်နဲ့ဝင်နောက်တစ်ယောက်ရောက်လာပြီးနေပြည်တော်ကအကြောင်းပြန်စာမရသေးလို့ရက်တိုးပေးဖို့အင်္ဂလိပ်ရရှိတွေကိုပြောဆိုပါတယ်အင်္ဂလိပ်ကမယုံတော့ပါဘူးနောက်တစ်နေ့မှမလွန်တက်ကိုတိုက်တော့တာပါပဲမြမတက်တွေစုခွာသွားတော့မလွန်တက်စခန်းမှာမြမတွေသဘောတူလက်မှတ်ထိုးထားတဲ့စာချုပ်ကိုအင်္ဂလိပ်တွေတွေ့ရပါတယ်မြမရရှိတွေဟာနေပြည်တော်ကိုအမှန်တကယ်စာချုပ်မပေးမပို့ခဲ့တဲ့အထောက်ထားပါပဲအပြောတစ်မျိုးအလုတ်တခြားဖြစ်ခဲ့တဲ့တသေးပါပဲဒီဖြစ်ရပ်ကိုဆင်ခြင်လိုက်ရင်ရှေးခေတ်အခေါ်ဥပဒေသားခုခေတ်အခေါ်သင်ခန်းစာယူစရာတွေတွေ့နိုင်ပါတယ်အထူးသတိထားရမယ့်အချက်ကငင်းချမ်းရေးစကားဆိုခဲ့ရတဲ့မြမအရာရှိတွေမှာအရေးမပိုင်တဲ့အချက်ပါဘရင်ကိုယ်စလဲဆိုပေမဲ့တစ်ဖက်ကတောင်းဆိုချက်တွေနဲ့ပတ်သက်လို့ဆုံးဖြတ်ပိုင်ခွင့်မရှိပါဘူးဘရင်ကိုယ်တိုင်ကသာအဆုံးဖြတ်ပေးနိုင်ပါတယ်ဒါကြောင့်ဥပဒေသားတစ်ခုကဆုံးဖြတ်ပိုင်ခွင့်မရှိတဲ့ကိုယ်စလဲတွေနဲ့ငင်းချမ်းရေးဆွေးနွေးတယ်ဆိုတာအရာရောက်တဲ့ဆွေးနွေးမှုမဖြစ်နိုင်ဘူးဆိုတဲ့ဥပဒေသားပါဒုတိယသတိထားရမယ့်အချက်ကမြမကိုယ်စလဲတွေသဘောတူလက်မှတ်ထိုးခဲ့တဲ့စာချုပ်ကိုဘရင်စီအရောက်မပို့မဆက်ခဲ့တဲ့အချက်ပါဒီတော့မြမတွေစကားမတီးရမယိုးပြောင်ရရောက်သွားတာပေါ့ဒါကြောင့်နောက်ဥပဒေသားကအကြောက်တရားကဲနေရင်ကိုယ့်လေကြောင့်ပတ်ပြောမိဆိုမိတတ်ပြီးကို့အပြုမူကြောင့်နိုင်ငံနဲ့လူမျိုးဂုံရုံရော့တတ်တယ်ဆိုတဲ့ဥပဒေသားပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစီ